ပြင်သစ်နိုင်ငံမှာရက်ရှည်မိုင်ပေါင်းများစွာစပိန်စီးပြန်ရတဲ့ဒေါ်ဒီဖရန့်စ်ပြိုင်ပွဲမှာ9ကြိမ်အနိုင်ရထားတဲ့အမေရိကန်စပိန်သမားလန်းစ်အမ်စထရောင်းကိုအမေရိကန်တားမြစ်ဆေးဝါးသုံးဆွဲမှုတိုက်ဖျက်ရေးဌာန USADA ကအနိုင်ရသူစီးရင်ကနေပြီးတော့ပယ်ဖျက်ခဲ့တယ်လို့စပိန်စီးပြန်ပွဲတွေကနေပြီးတော့လည်းယာတပ်ပန်ထုတ်ပယ်လိုက်ပါတယ်။လန်းစ်အမ်စထရောင်းဟာတားမြစ်ဆေးဝါးတွေကိုမှောင်ခိုအယောင်းဝယ်လုပ်ပေးမှုသုံးဆွဲမှုတခြားသူတွေကိုလည်းတိုက်ကြွေးမှုအပါအဝင်တားမြစ်ဆေးဝါးဆိုင်ရာစီကံအများအပြားကိုချိုးဖောက်မှုတွေနဲ့1999ခုနှစ်ကနေပြီးတော့2005ခုနှစ်အထိ9ကြိမ်ဇက်တိုက်အနိုင်ရထားတဲ့ဒေါ်ဒီဖရန့်စ်စုကိုအတိအမှတ်မပြုတ်ဘူးလို့ USADA ကတောက်ချာနေတော့ကကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီဆွဆွဲမှုတွေကိုပြင်းပြင်းထန်ထန်ညှဉ်းဆန်နေတဲ့စပိန်သမားလန်းစ်အမ်စထရောင်းကတော့သူ့အပေါ်ဆွဆွဲမှုတွေကိုပြန်လည်ဖြေရှင်းရတာမောလှပြီဖြစ်လို့ USADA ရဲ့အရေးယူမှုပေါ်မှာအတနာခံမှာမဟုတ်ဘူးလို့ပြောကြားခဲ့ပါတယ်။ဒေါ်ဒီဖရန့်စ်စုတွေကို USADA ကပေးထားတာမဟုတ်လို့တစ်ဖက်သက်စုတွေကိုပြန်ရုပ်သိမ်းလို့မရဘူးလို့လည်းသူ့ရဲ့ရှေ့နေကပြောကြားခဲ့ပါတယ်။အပြည်ပြည်ဆိုင်ရာစပိန်သမဂ ICU ကအလားတူအရေးယူမှုလုပ်မယ်လို့အရေးယူမှုလုပ်ဖို့မျှော်လင့်တယ်လို့ USADA ကတော့ပြောခဲ့ပါတယ်။ဒါပေမဲ့ ICU ကတော့ Lance Armstrong နဲ့ပတ်သက်ပြီးတော့ဒီ American တားမြစ်ဆေးဝါးသုံးဆွဲမှုတိုက်ဖျက်ရေးဌာန USADA ကတွေ့ရှိထားတဲ့အချက်အသေးစိတ်တွေကိုအရင်ထုတ်ဖော်ပြောဖို့တောင်းဆိုနေပါတယ်။ Lance Armstrong ကိစ္စကိုဒီ CN ပိုင်ခွင့်ဘယ်သူမှရှိတယ်လဲဆိုတာကို USADA နဲ့အပြိုင်အပြည်ပြည်ဆိုင်ရာစပိန်သမားတပ်မက ICU ကတောင်းဆိုနေတာဖြစ်ပါတယ်။